ပိုင်းထွက်သမျှပစ္စည်းတော်တော်များများကိုစီးလိုက်ရင်လေအင်တာနက်ကိုချိတ်ဆက်နိုင်တဲ့ Internet of Things ပစ္စည်းတွေဖြစ်လာကြပြီကိုသားညုံကြီ
းဟုတ်ပါဗျာအင်ကအပူအေးအချိန်နဲ့တမ်ဘိုစက်ကရီယာကနေပြီးတော့အင်တကားတို့ရေခဲတက်တာတို့ Wish for Z တို့လိုမျိုးအင်တုံးပစ္စည်းတွေကစမော်တော်ကားတွေအထိအားလုံးအသစ်ထွက်တာကြီးတယ်လို့ရှိရင် Internet နဲ့ချိတ်ပြီးတော့ကိုယ့်ရဲ့ Smartphone ပေါ်ကတဆင့်လှမ်းတုံးလို့ရနိုင်တယ်ဆိုတာတွေကြီးပဲဗျာ
မြန်လုံးရဲ့ Internet ဆက်သွယ်မှုဆိုတာတကူးတကတော့ပြောနေစရာမလိုအောင်လို့ Internet တွေကမြန်လာကြတယ်Wi-Fi ကျိုးမဲ့ Internet ချိတ်ဆက်လို့ရတဲ့ပစ္စည်းတွေပို့ပြီးတော့များလာတယ်နောက်လူတိုင်းကြီးပါ smartphone ကိုသုံးနေကြတဲ့ခေတ်ဖြစ်နေတော့ဤပညာလောကမှာဒီအတူကောက် IoT လို့ပြောနေကြတဲ့ Internet of Things ကလူရဲ့နေ့စဉ်ဘဝရဲ့မှာတဖြည်းဖြည်းရောက်လာနေတာကိုသားညုံရဲ့ဘာဖြစ်စီမဆိုဒီ Internet ချိန်နိုင်လဲဆိုလို့ရှိရင် IoT လို့ပြောလို့ရပြီလေ Internet ကိုရဲ့တစ်ခုရဲ့မှာပစ္စည်းတစ်ခုနဲ့တစ်ခုချိတ်ထားနိုင်တဲ့အဲ့ဒီ IoT ရဲ့အဓိကထူးခြားချက်ကတော့အပြန်အလှန်ဆက်သွယ်နိုင်တယ်ဒီဤပညာအရပြောရင်တော့ဆက်တစ်ခုကပို့လိုက်တဲ့ data အချက်အလက်တွေကိုတခြားဆက်တွေကလက်ခံနိုင်တယ်တုံ့ပြန်နိုင်တယ်အများနားလည်အောင်လွယ်လွယ်ပြောမယ်ဆိုရင်တော့တစ်ခုနဲ့တစ်ခုစကားပြောနိုင်ခိုင်းနိုင်ညွှန်ကြားနိုင်ကြရပေါ့ရှင
်အင်တာနက်ကိုချိတ်နိုင်တာတွေနဲ့မဟုတ်ဘူးဒီ smartphone smart TV smart ရေခဲတက်တာ smart coffee ဖြော်ဆက်ကိုမဝစ်စင်ပြီးတော့ကိုယ့်ရဲ့ကျန်းမာရေးကိုစောင့်ကြည့်ပေးတဲ့ဆက် smart လက်ပတ်နာရီဆိုပြီးတော့ smart ပစ္စည်းတွေမျိုးစုံတွေ့နေရတာ smart တော်တိုက်တိုင်တော်မှရှိသေးတယ်အဲ့ဒါဒီအားလုံးက internet ကိုရဲ့အထက်မှာတစ်ခုနဲ့တစ်ခုချိတ်ဆက်ပြီးတော့အပြာငါအမိတ်ပြီးခန်းနိုင်အောင်လဲလှုပ်ထားကြပြီးရမဟုတ်လားအဓိကကတော့ smartphone ပေါ့ဗျာကိုယ့်ရဲ့ smartphone ပေါ်ကနေပြီးတော့ရှိသမျှ smart ပစ္စည်းတွေကိုလှမ်းပြီးတော့ထိန်းချုပ်လို့ရတယ်။မော်တော်ကားတွေကအပူအေးပစ္စည်းတို့၊တခြင်းဖွင့်စက်တို့တော့မှအဝေးကနေပြီးတော့လှမ်းဖွင့်လို့ပိတ်လို့ရတယ်လေ
။အဲဒါကြောင့် Internet of Things တို့ရဲ့ဒီ smartphone တွေကအဓိကအရေးပါတဲ့ပစ္စည်းတွေဖြစ်လာနေတယ်လို့ Pocket Now ဆိုတဲ့နည်းပညာ website က editor Jamie Rivera ကပြောတာရှင
်။ Years ago it was the computer was the center of your lifestyle. Now it's your smartphone. Your smartphone connects to your provides your audio, gives you your email.
ဖုန်းကြီးတွေကတော့ကိုယ့်ရဲ့သွားလာနေထိုင်မှုမှာကွန်ပျူတာတွေကအဓိကနေရာမှာရှိခဲ့ပါတယ်။အခုတော့ smartphone တွေဖြစ်ကုန်ပါပြီ။ smartphone ကနေသတင်းဖွင့်ချက်ကိုလှမ်းဖွင့်နိုင်ပိတ်နိုင်တယ်။ email ပို့နိုင်တယ်။သတင်းတွေကြည့်နိုင်ဖတ်နိုင်တယ်။ကိုယ့်အလုပ်ကအများကြီးပြီးသွားအောင်လုပ်ပေးနိုင်အောင်လည်းမကပါဘူး။တခြားကိစ္စတွေအများကြီးကိုလည်းလုပ်ပေးနိုင်ပါတယ်
။အဲ့လိုလုပ်ပေးနိုင်ဖို့မှာအဓိကအရေးကြီးတာကတော့ app လို့အတူကောက်ခေါ်ကြတဲ့ application တွေပါ။ internet ကနေတစ်စင်းတစ်ခုနဲ့တစ်ခုချိတ်ပြီးတော့မှအပြန်အလှန်ဆက်သွယ်နေကြရတဲ့ဆိုတာကလည်းအဲ့ဒီပစ္စည်းတွေနဲ့ဆိုင်တဲ့တက်ဆိုင်ရာ app တွေကို smartphone ထဲမှာထည့်ပြီးတော့သုံးကြတာပါ။app မျိုးစုံထည့်ထားတဲ့ smartphone တွေကပြောရမယ်ဆိုလို့ရှိရင်တော့ comment center ကိုယ်ကဲရေးဌာနချုပ်လိုပဲအားလုံးကိုဒီပေါ်ကနေပြီးတော့ထိန်းချုပ်ပြီးတော့ခိုင်းလို့ရနေလို့လေ
Internet of Things ကြောင့်လူတွေပေါ်မှာ smartphone တွေရဲ့လှမ်းလို့မှုကပိုတော့မှကြီးလာအောင်မယ်လို့ဤပညာကျွမ်းကျင်သူတိုင်းကတော့ခံမှန်းနေကြတာပဲဗျ
The smartphone is only going to be more predominant the more useful it is to the person. For certain people it's not about content consumption. For certain people it's about
smartphone ကပိုပြီးတော့လှမ်းမှုလာပါအောင်မယ်သုံးတဲ့သူတွေအတွက်အသုံးဝင်လာအောင်ပါပါတချို့သူတွေအတွက်က smartphone တွေပေါ်မှာစာဖတ်ဗီဒီယိုကြည့်လို့ရတာလောက်နဲ့တင်မကြေနပ်နိုင်ကြတော့ပါဘူးဒီ smartphone နဲ့ဘာတွေထပ်လုပ်လို့ရနိုင်နေလဲဆိုတာမျိုးပို့ပြီးတော့အသုံးချနိုင်တဲ့နည်းလမ်းတွေကိုရှာကြပါတယ်ဟိုးရင်တုန်းကတော့ smartphone တွေနဲ့လူတွေကြားမှာအသုံးဝင်မှမလားဆိုတဲ့အချက်ကအကားရှိလို့ဖြစ်ခဲ့ပါတယ် internet ကတဆင့်ချိတ်ဆက်နိုင်တဲ့ IoT ကြောင့်အသုံးဝင်တယ်လို့ပြောလို့ရလာပါတယ
် internet ကိုရဲ့အထက်မှာအခုလိုမျိုးကိုပိုင်သုံးပစ္စည်းတွေမျိုးစုံချိတ်ဆက်တဲ့ဒီ internet of things ကဘယ်လောက်ထိစိတ်ချရပါလဲဆိုတဲ့လုံလုံစိတ်ချမှုဘိုင်းနဲ့ပတ်သက်ပြီးတော့မိကုံထုတ်တာတွေကလည်းများလာတယ်ဗျာအထူးဖြစ်ဂျာဂါကြီးဝင်ဖောက်ပြီးတော့ချက်လက်တွေခိုးတာတို့ online တိုက်ခိုက်တာတို့တွေကမကြာခဏဆိုသလိုကြားနေရတော့ကိုချိတ်ထားတဲ့ပစ္စည်းတစ်ခုတည်းကိုဂျာနေပြီးတော့ခိုးဝင်လို့ရပါပြီဆိုရင်ကိုယ့်အထက်မှာချိတ်ထားတဲ့တခြားပစ္စည်းတွေတည်းကိုပါဂျာဖောက်ဝင်ဖို့လွယ်သွားပြီဆိုတော့ဒါကိုစိတ်ပူကြတာမှစစ်မှန်မယ
် internet of things ကပစ္စည်းတွေတစ်ခုနဲ့တစ်ခုချိတ်ဆက်ပေးပြီးတော့သုံးတဲ့သူတွေအစဉ်ပြေအောင်လွယ်အောင်လို့အဝေးကနေလှမ်းထိန်းချုပ်နိုင်အောင်လုပ်ပေးတာမှန်ပေမဲ့ကိုသားညုံပြောသလိုပဲဒီလုံချုံရေးပိုင်းမှာတော့ဟာကွက်တွေအများကြီးရှိနိုင်တယ်လေကိုရဲ့ internet line ကလုံချုံနေဆိုရင်တော့မှပစ္စည်းတစ်ခုခုမှာဒီလုံချုံရေးဟာကွက်ရှိနေတယ်ဆိုလို့ရှိရင်ဒီအကွက်ဆောက်နေတဲ့ hacker တွေကအခွင့်အကောင်းယူသွားနိုင်တယ်ဆိုတာကို Michigan တက္ကသိုလ်ကပညာရှင်တွေကလောလောလတ်လတ်ပဲစမ်းသပ်ပြီးတော့တက်တည်ကြားခဲ့ကြသေးတယ်ရှင်မလ14ရက်နေ့က Michigan တက္ကသိုလ်ကသူတည်တည်ထုတ်တဲ့ကြေညာချက်ထဲမှာဆိုရင် $5 တန်း speaker တစ်ခုကိုသုံးပြီးတော့မှ internet နဲ့ချိတ်ထားတဲ့ smartphone တွေရ sensor တွေ motor car တွေဒီကျန်းမာရေးနဲ့ကိုယ်လက်လှုပ်ရှားမှုအခြေအနေတွေကိုတိုင်းပေးတဲ့ Fitbit လိုမျိုးပုံမှန်ဝတ်ထားရတဲ့ပစ္စည်းတွေကိုကြားကနေပြီးတော့ hack လုပ်နိုင်ခဲ့တယ်လို့ပြောထားတယ်ရှင
် internet ချိတ်နိုင်တဲ့ပစ္စည်းတိုင်းမှာသူနဲ့ဆိုင်တဲ့ account တွေရှိပါတယ်သက်ဆိုင်တဲ့ app တွေကိုသုံးနိုင်ဖို့လည်း account တွေရှိကြပါတယ်အဲ့ဒီအကောင့်မျိုးမှာခမားခက်တဲ့ password တွေကိုပေးထားတဲ့နဲ့ဆိုတာကိုပညာရှင်တိုင်းကအကြံပြုထားကြရရ။နောက်ဒီသက်ဆိုင်ရာပစ္စည်းတွေရဲ့လုံခြုံရေးနဲ့ပတ်သက်တဲ့ software update ရှိမရှိမကြာခဏစစ်ကြည့်ပြီးတော့ရှိတယ်ဆိုလို့ရှိရင် update လုပ်ဖို့ကိုလည်းရည်ကြီးပါရယ်
။ကိုယ့်အိမ်က internet router ကိုလည်းအဲ့လိုပဲစိတ်ချရအောင်လုပ်ထားတဲ့နဲ့လို့ပြောကြပါသေးတယ်။ ဒီအင်တာနက်ချိတ်ဆက်နိုင်တဲ့ပစ္စည်းတွေထုတ်တဲ့ကုမ္ပဏီတွေနဲ့အင်တာနက်လုံခြုံရေးဝန်ဆောင်မှုပေးနေတဲ့လုပ်ငန်းတွေအနေနဲ့လည်းအပြန်အလှန်ပူးပေါင်းပြီးတော့မှဒီပစ္စည်းတွေထုတ်ထဲတာကိုလုံခြုံစိတ်ချရအောင်လို့လုပ်ပေးဖို့လိုတယ်လို့ဤပညာလုံခြုံရေးပညာရှင်တွေကလည်းထောက်ပြကြပါတယ်။နောက် Internet of Things ကနောက်ဆိုလို့ရှိရင်ပို့ပြီးတော့မှတိတာသုံးလာကြတော့မှဆိုတော့IoT ပစ္စည်းတွေနဲ့ပတ်သက်ပြီးတော့အစိုးရတွေဘက်ကနေပြီးတော့လည်းလုံခြုံရေးဆိုင်ရာတတ်မှတ်ကြထမ်းချက်တွေကိုလုပ်တင်ပြီလို့တိုက်တွန်းမှုတွေလည်းပို့ပြီးတော့တွေ့လာနေရပါတယ်ရှင်။